ဟုတ်ကဲ့ရန်ကုန်ကဒီတွေ့ဆုံဆွေးနွေးပွဲတက်ရောက်ခဲ့တဲ့မြန်မာနိုင်ငံကုန်သည်စက်မှုအသင်းချုပ် UMFCCI ဥက္ကဋ္ဌဦးစောမင်းဝင်းကထူးခြားချက်တွေကို
ကျွန်တော်တို့ကိုယ်တိုင်ပြာကျော်လောက်ဆက်ကြတာပေါ့နော်ဒီတော့အသေးပွဲတွေကဥက္ကဋ္ဌတွေဒီဥက္ကဋ္ဌတွေသွေးမှုတွေဆက်ကြတာပေါ့အဓိကတော့သူကတော့ဖြူပွားရေးတွေပြန်ပြီးတော့လလာသူတက်လာအောင်သူနဲ့သေးစားလာစားငယ်စားတွေ MSMB တွေပေါ့အဓိကပါလေခက်ခဲရှိလဲသူနားထောင်တာပေါ့နော်ကျွန်တော်တို့ကတော့အဓိကပြောနေကြတာကတော့အခု financing ပေါ့ financing ကခက်ခဲရှိတယ်ဒါတော့ interest rate နည်းနည်းနဲ့ပေးဖို့တောင်းဆိုတာရှိတယ်နောက်ပြီးတော့လက်ရှိဒီဒီဆိုလဲရင်းနှီးမြှုပ်နှံနေရမှာဒီခက်ခဲရှိတာကိုသူပြကြတော့သူကတော့ positively ဒီပေးမယ်လို့ပြောတာပေါ့နော
်ကြာပြေဘိုးချုပ်မှုကြီးမဲအောင်လိုက်ရဲ့ဒီဆွေးနွေးပွဲတွေထူးခြားမှုပေါ့မဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ ISP မြန်မာကစီးပွားဖွံ့ဖြိုးရေးဆိုင်ရာကြွမ်းကျင်သူဥအောင်သူငယ်ကလည်း
ဒီကျွန်တော်သူ့ရဲ့မိကုံးလေးကိုကျွန်တော်အသေးစိတ်လိုက်ဖတ်တဲ့အခါကျတော့အခုတလုံးမှာတော့အငယ်စားအလတ်စားအသေးစားဒီလုပ်ငန်းတွေကိုအားပေးမယ်ပြူထောင်မယ်เนาะနောက်တစ်ခါကျတော့ပြည်တွင်းမှာ production မြင့်လာအောင်လုပ်မယ်ဆိုတော့ဒီစ조사ချက်တွေကျွန်တော်တွေ့ရတွေ့နောက်တစ်ခုကကျတော့လေဒီအာနာသိမ့်ပြီးတဲ့ကဖြစ်လာတဲ့တခြားပြဿနာတွေကြောင့်လည်းဖြစ်နိုင်တာပေါ့နော်အဲ့တော့ပြည်တွင်းမှာစားနပ်ရိက္ခာဖူလုံမှုကိုဦးစားပေးမယ်နောက်တစ်ခါထုတ်ကုန်တွေမြင့်နိုင်အောင်조사မယ်နောက်တစ်ခါ import substitution ပေါ့ဗျာပြည်ပကနေပြီးတော့တတ်နိုင်သလောက်သွင်းကုန်တွေလျှော့နိုင်မှုဆိုတဲ့ဟာမျိုးသွင်းကုန်စားထိုးပေါ့ကျော်အဲ့လိုဟာမျိုးတွေ조사တာတွေတွေ့ပါတယ
်အဲ့ဒီတော့ရန်ကုန်ကဒီစနေဘက်မှာလက်ရှိငွေလဲနှုန်းပြဿနာတွေပေါ်ရောဆွေးနွေးဖြစ်ခဲ့ပါလားလို့မေးရမှာ UMFCCI ဥက္ကဋ္ဌဦးစောမင်းဝင်းကအ
ဲ့ဒါကတော့သိပြီးတော့မပြောပြဘူးဒါပေမဲ့လည်းဒါလည်းသိပြီးသားဆိုတော့တို့နိုင်ငံတော်လည်းတို့ကတော့ stable ဖြစ်အဓိကတော့ exchange rate stable ဖြစ်ဖို့ပဲကိုယ်ဆိုကြတာပေါ့နော်ဒီလည်းတော့မြင့်နေကျွန်တော်တို့စီးပွားရေးကခက်ခဲဖြစ်တယ်ပေါ့ဒါပေမဲ့လည်းခက်နေတာကလည်းအပေါ်တိုင်းတော့ foreign reserve ကတော့နေနေတဲ့ခါကျတော့ကျွန်တော်လည်း import တွေအတွက်ဝီရှားခက်တာပေါ့နော်ဒါပေမဲ့သူတို့လည်းစက်လိုက်ကြတော့သူတို့ဖြည့်ရှင်းပေးနေတာအဓိကဒီ budget ဒီစောင်းစီပြင်လာတော့တော့ကုန်ကြပစ္စည်းစုပြင်လာတော့စက်လိုက်တယ်သူတို့ရှိတဲ့ငွေနဲ့သူတို့ပါပိုးပေးတယ်ပေါ့ဒါပေမဲ့လည်းပမာဏတည်းမလုံးတော့ဘူးပေါ့နော်ဒီအတွက်ပြပါသူတွေကလည်း import လုပ်ဖို့လိုလာတဲ့ခါကျတော့လိုက်ပွေတဲ့ခါကျဈေးတွေကတော့အခုချိန်ထိတော့3000ပါဝင်ချက်မှာတော့မဟုတ်တော့တော့ပြန်ချသွားတော့2900လောက်ပြန်ချပြီးတော့2900ကျော်တော့ပြန်ဆက်သွားတဲ့သဘော3000ပါဝင်ချက်မဖြစ်နေဒီလိုတော့ကိုယ်ဈေးတွေကလည်းတစ်ဖက်ကလည်းဆက်သွားပြီးကိုယ်တော်လည်းပြန်မပြဘူးဖြစ်နေဒါအဲ့ဒါပြန်ချဖို့တော့ကျွန်တော်ကလေလာတာပေါ့နော်ဝင်ငွေနည်းတဲ့လူတွေအတွက်ခက်ခဲဖြစ်မှာချိုးရင်မှာပေါ့နော်ဒေါ်လာဈေးမြင့်လေကိုယ်ဈေးတွေကတော့ပြတ်နေမှာပဲ
ဒီစနေဘွဲတွေလည်းပြောခဲ့တာတွေလက်ထွေလှုပ်ဆောင်ရေးမဟာဗျူဟာနဲ့တခြားပြဿနာတွေရှိနေပုံကိုလည်း ISP မြန်မာညွှန်မှုဥအောင်သူငင်းက
တချို့ဗျူဟာတွေကကျွန်တော်ထင်တယ်မမှားဘူးလို့တော့ထင်တယ်။เนาะဥပမာအဖြစ်ဟိုစိုက်ပျိုးရေးနဲ့ပတ်သက်လို့နောက်တစ်ခါကျတော့ခုနလိုအသေးစားလုပ်ငန်းတွေကအားပေးရမယ်ဒါလည်းမှန်တယ်။เนาะသူတို့ပို့ပြီးတော့ဟိုမြန်မြန်ဆန်ဆန်လုပ်နိုင်အောင်တိုက်တွန်းမယ်လိုအပ်တဲ့ facility ကူညီပဲပေါ့ဒါကတော့ပြောတယ်ကောင်းပါတယ်။ဒါပေမဲ့ပြဿနာကဒါကိုဘယ်လိုမဟာဗျူဟာနဲ့သွားမှာလဲပေါ့။တခုရှိတာကလက်တွေ့မှာကျတော့ကျွန်တော်တို့ဘျူရိုကရေစီကလည်းသိတဲ့အတိုင်းပဲဗျာ၄ရက်အောက်ချိန်မှာဒီဝန်ထမ်းရန်တရားနဲ့ဒီဒါမက်ကနီဇင်ပေါ့ဒါတွေကအများကြီးခက်နိုင်သေးတယ်ကျင်ပါလေနော်နောက်တစ်ခုကကျတော့ဒီစီးပွားရေးဝန်ကျင်ကြီးတခုလုံးရောအလုပ်ဖြစ်နိုင်မှာမလားပေါ့ပထမဆုံးပြဿနာကပြောမယ်ဆိုရင်တော့လျှက်စစ်မီမရဘူးဗျာမှန်မှန်လေနောက်တစ်ခါကျတော့ဘန်လုပ်ငန်းတွေချင်းငွေတွေကလည်းဒီလောက်ကြီးကောင်းကောင်းချိုးချိုးမွေ့မွေ့လေပတ်နေတာမဟုတ်ဘူးအဲ့တော့နောက်တစ်ခုကကြတော့တချို့ဒေသတွေမှာအခုဖြစ်နေတဲ့ထူးခြားချက်ကအထူးသဖြင့်ရန်ကုန်မှာတော့စီးပွားရေးလုပ်ငန်းတွေကတော့လုံးသလောက်ပြန်လုပ်တယ်ဒါပေမဲ့မန္တလေးဘက်မှာဆိုရင်လုပ်ငန်းတော်တော်များများကဒီလိုအာဏာသိမ်းတဲ့အချိန်မှာဘာမှမလုပ်တာပိုကောင်းတယ်ဆိုတဲ့အနေအထားမျိုးလည်းရှိနေတယ်ဗျ business confidence ပေါ့ယုံကြည်မှုကျနေတယ်ဗျ
ဒီနေရာမှာအခုလက်ထွေပြဿနာတွေကိုကျော်လွှားနိုင်ဖို့ဘယ်လိုအကြံပြုချင်ပါလဲလို့မေးရမှာUMFCCI ဥက္ကဋ္ဌဦးစောမင်းဝင်းက
တချို့ export တော်တော် drive လုပ်နေတာပေါ့နော် export လည်းမသွားလို့လားဆိုတော့ export လည်းသွားနေတာတော့ဘာကလည်းချက်စားဖို့ဒါလို့ဆိုပြီးဖေးတာစသည်ဖြင့် export သွားတာတွေလည်းရှိနေတယ်ပေါ့ဒါလည်းမလုံလောက်ပေါ့နော်ဟိုလိုဟိုခါကတော့တခြား other sources တွေကရတဲ့ဟာတွေရှိတယ်ပေါ့တော့အခုကတော့အလားတူနေတဲ့ခါကျတော့ဒီဟာလေးနဲ့အကူလုပ်နေလို့တော့မရဘူးကျွန်တော်တို့ကတော့အခုကတော့သိတဲ့အတိုင်းလူမတင်စေပေါ်တော့နိုင်ငံသားထုတ်သွားလုပ်တဲ့လူတွေကြီးရတော့ဇာမီဝဇာအောင်လို့ပြောပြဖို့ကြတော့လေကျွန်တော်တို့ ့ပြည့်စုံပြန်လာတော့ market rate နဲ့ပေါ်လေဖွင့်ပြလိုက်လို့ရှိရင်တော့သူတို့တွဲလာမှာပေါ့ဒီပြင်းတဲ့ပတ်စံလေးဒေါ်လာလေ
းတကယ်တော့ကိုဗစ်နဲ့နိုင်ငံမတည်ငြိမ်မှုဒဏ်တွေခံခဲ့ရတဲ့မြန်မာစီးပွားရေးဟာဒီနှစ်ဧပြီလဒေါ်လာငွေလဲနှုန်းကတ်သတ်မှုအောက်ငွေကြေးဈေးကွက်မတည်ငြိမ်မှုနဲ့ကုန်စည်နှုန်းမြန်မာမှုတွေကြုံရကဈေးကွက်တစ်ခုလုံးမှာထိခိုက်ပြီးဒီစီးပွားလုပ်ငန်းတွေစက်တိုက်ကျဆင်းခဲ့တယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျ